ပြီးခဲ့တဲ့မတ်လ9ရက်နေ့ကစလို့အမေရိကန်ဒေါ်လာငွေတန်ဖိုးဟာဒေါ်လာကိုမြန်မာကျပ်ငွေ1400အောက်ပထမဦးဆုံးအကြိမ်ပြန်ပြီးတော့ကျဆင်းသွားခဲ့ပါတယ်ဒေါ်လာငွေတန်ဖိုးဟာ2018ခုနှစ်အတွင်းဒေါ်လာကျပ်1600ဝန်းကျင်အထိအမြင့်ဆုံးခုန်တက်သွားပြီးတဲ့နောက်2019ခုနှစ်အတွင်းကျပ်ငွေ1530-40ဝန်းကျင်ကြားတည်တည်ငြိမ်ငြိမ်ရှိနေရကနေအခုလိုအများမျှော်လင့်မထားတဲ့တန်ဖိုးအထိကျဆင်းသွားခဲ့တာဖြစ်ပါတယ်တကယ်တော့အခုကိစ္စဟာဒေါ်လာငွေတစ်ခုတည်းတန်ဖိုးကျဆင်းတာမျိုးတော့မဟုတ်ပါဘူးဒေါ်လာပါဝင်နိုင်ငံခြားငွေတွေနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးမြင့်တက်လာတာမျိုးပဲဖြစ်ပါတယ်တိတိကျကျပြောရရင်တော့ပြီးခဲ့တဲ့2019အောက်တိုဘာ1ရက်နေ့ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1539စင်ကာပူဒေါ်လာကို1173တယူရိုကို1689ထိုင်းငွေတစ်ပတ်ကို1.50မလေးရှားတရင်ကကို369ကျပ်အသီးသီးပေါက်ဈေးရှိနေရကနေပြီးတော့အခု2020မတ်လ6ရက်နေ့အရောက်မှာတော့ဒေါ်လာ1385ကျပ်စင်ကာပူဒေါ်လာ1003ကျပ်တယူရိုကို1540ထိုင်းငွေတစ်ပတ်ကို44ကျပ်မလေးရှားတရင်ကကို335ကျပ်ဈေးအထိရောက်ရှိခဲ့လို့နိုင်ငံခြားငွေတွေအားလုံးနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးတိတိတသားမြင့်တက်လာတာကိုတွေ့နိုင်ပါတယ်အကြမ်းဖြင့်အပြင်အမေရိကန်ဒေါ်လာစင်ကာပူဒေါ်လာထိုင်းဘတ်ငွေတွေနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ17ရာခိုင်နှုန်းမလေးရှားရင်ကတဲ့10ရာခိုင်နှုန်းယူရိုငွေနဲ့နှိုင်းယှဉ်ရင်9ရာခိုင်နှုန်းမြင့်တက်ခဲ့တာတွေ့နိုင်ပါတယ်ပြမအပြင်မြန်မာကျပ်ငွေတန်ဖိုးဟာ9လလောက်အတွင်းဆရာခန်နှုံးကျော်မြင့်တက်လာခဲ့တာပါနိုင်ငံတကာနိုင်ငံရဲ့ငွေကြေးတန်ဖိုးဟာအကြမ်းမြင့်အဖြစ်နိုင်ငံတကာငွေကြေးတွေနဲ့နှိုင်းယှဉ်ရင်တည်ငြိမ်နေတာအကောင်းဆုံးဖြစ်တယ်လို့သတ်မှတ်ထားတယ်လို့စီးပွားရေးအတွက်တိုင်းပြည်အတွက်လည်းအကောင်းဆုံးအခြေအနေတွေပါငွေတန်ဖိုးကျသွားရင်ငွေဖုံးပွားနှုံမြင့်နေရင်တိုင်းပြည်ရဲ့စီးပွားရေးဘဝကိုရောပြည်သူတွေအတွက်ပါဆိုးကျိုးတွေပေါ်လာနိုင်တယ်လို့ငွေတန်ဖိုးအများကြီးမြင့်တက်သွားရင်လည်းစီးပွားရေးနဲ့ပြည်သူတွေရဲ့လူမှုရေးဘဝတွေအပေါ်ရက်ခတ်မှုတွေရှိလာစေပါတယ်လက်ရှိမြန်မာကျပ်ငွေတန်ဖိုးတရရိပ်မြင့်တက်လာတာကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ဘယ်လိုသက်ရောက်မှုတွေရှိစေသလဲပြည်သူတွေရဲ့လူမှုစီးပွားဘဝတွေအပေါ်မှာရောဘယ်လိုပဲပုံသက်ရောက်မှုရှိစေနိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်အခုတစ်ပတ်မြန်မာကျပ်ငွေတန်ဖိုးတက်လာတာကောင်းမရဲ့လားဆိုတာလေ့လာတင်ပြမှာဖြစ်ပါတယ်ရှိကျပ်ငွေတန်ဖိုးမြင့်တက်ပြီးနိုင်ငံခြားငွေတန်ဖိုးကျဆင်းသွားတဲ့အပေါ်အထူးအနာဆုံးသူတွေကတော့နိုင်ငံခြားကိုကုန်ပစ္စည်းတွေတင်ပို့တဲ့ export သမားတွေပါနိုင်ငံခြားငွေတန်ဖိုးကျနေတော့သူတို့ပို့တဲ့ကုန်ပစ္စည်းကနေရရှိတဲ့တန်ဖိုးငွေယူနေသွားတယ်ဆိုတာကတော့ရိုးရှင်းပါတယ်ဒါပေမဲ့လက်ရှိဆန် export လုပ်နေတဲ့သူတွေကတော့အဲ့ဒီတဲ့ပို့ပြီးတော့အထူးနားနေပါတယ်ဆန်သမားတွေကတော့သူတို့ကြုံနေရတဲ့ဆိုးကျိုးကိုအချက်၃ချက်နဲ့ရှင်းပြကြပါတယ်ပထမတစ်ချက်ကတော့ဒေါ်လာဈေးကျနေတာပါသူတို့ export တင်ဖို့စာချုပ်ချုပ်ခဲ့စဉ်အချိန်ကနေပြီးတော့တွက်မယ်ဆိုရင်လက်ရှိအချိန်ဒေါ်လာဈေးဆရာခန်နှုံးကျော်ကျဆင်းနေပြီးမှုဒေါ်လာတသန်းဖို့တင်တဲ့သူတွေဟာဒေါ်လာတသိန်းကျော်နစ်နာရတဲ့သဘောပါနောက်တစ်ချက်ကနိုင်ငံတကာဆန်ပေါက်ဈေးမြင့်တက်နေတာပါသူတို့စာချုပ်ချုပ်စဉ်လွန်ခဲ့တဲ့3လကဆန်တန်းဈေးနှုန်းဒေါ်လာ320လောက်ရှိပေမဲ့အခု365ဒေါ်လာလောက်ပေါက်နေပါပြီဒီအတွက်ဆန်တန်းချင်းတန်းကို45ဒေါ်လာလောက်နစ်နာသွားတယ်လို့တွက်နိုင်ပါတယ်နောက်ဆုံးတစ်ချက်ကတော့ထမမထားပဲပြည်ရင်းမှာဆန်စည်းမြင့်တက်သွားတာပါဆဲကြီးတွေမလုံလောက်တော့လူစဘာကောင်းကောင်းမစိုက်ပြိုးနိုင်တဲ့အခြေအနေအထွတ်နှုံထင်သလောက်မြင့်တက်မလာတဲ့အခြေအနေတွေအောက်မှာဈေးကွက်ထဲကိုဆန်အဝင်နေပြီးဈေးနှုံမြင့်တက်သွားကြတာပါအဲ့ဒီအတွက်နိုင်ငံခြားကို export လုပ်ဖို့ကြိုတင်စာချုပ်ချုပ်ရောင်းချထားပြီးသူပို့ကုန်သမားတွေအနေနဲ့မြင့်တက်လာတဲ့ဈေးနဲ့ဆန်ကိုဝယ်ပြီးတော့တင်ပို့ရတဲ့အခါအရှုံးကိုဖြစ်ပေါ်စေပါတယ်ဒါကတော့လက်ရှိမြန်မာကျပ်ငွေတန်ဖိုးမြင့်တက်လာတဲ့အခြေအနေအောက်မှာ export သမားတွေရဲ့ဆုံးရှုံးမှုအခြေအနေပါပုံမှန်အပြည့်ဆိုရင်တော့နိုင်ငံခြားငွေတန်ဖိုးကျဆင်းနေဆိုရင်ပြည်တွင်းကိုတင်သွင်းတဲ့ import ကုန်ပစ္စည်းတွေကလည်းဈေးနှုန်းကျဆင်းရမှာပါလက်ရှိနိုင်ငံခြားငွေတန်ဖိုးဆရာခိုင်နှုန်းကျော်ကျသွားတယ်ဆိုပေမဲ့ပြည်တွင်းကဘယ်ကုန်ပစ္စည်းဆိုင်တွေမှာမှတန်ဖိုးဆရာခိုင်နှုန်းကျော်လျှော့ချပြီးတော့ရောင်းတာမတွေ့ရပါဘူးပုံမှန်ရောင်းနေကြဈေးနှုန်းအတိုင်းပဲဆက်ပြီးတော့ရောင်းနေကြသလိုဈေးဝါလိုကုန်ပစ္စည်းကတော့ဈေးပိုမြင့်ပြီးတော့ရောင်းချကြတာကိုတောင်းကြုံကြရပါတယ်အတိပဲကတော့မြန်မာကျပ်ငွေတန်ဖိုးတက်လာပြီမဲ့ပြည်သူတွေဟာသူတို့ရတဲ့လောက်ခလာစားတွေကိုပို့ပြီးတော့တုံးနိုင်တာမဟုတ်လေတော့ဘလို့အကျိုးရူးကိုမှမခံစားကြရပါဘူးနိုင်ငံတကာမှာဝယ်ရတဲ့ဈေးကျရင်ပြည်တွင်းမှာလည်းဈေးချရောင်းရမှာကိုမရောင်းနဲ့လက်တဆုပ်စာအင်ပို့သမားတွေလောက်ပဲအကျိုးအမြတ်ရကြပါလိမ့်မယ်ဒီနေရာမှာဗဟိုဘဏ်ဘက်ကရောကျပ်ငွေတည်ငြိမ်ရေးစူးစမ်းခဲ့သလားဆိုတာကြည့်ဖို့လိုပါလိမ့်မယ်နိုင်ငံတကာမှာကျပ်ငွေတန်ဖိုးဟာရှိသင့်တဲ့တန်ဖိုးတစ်ခုမှရှိနေမယ်ဆိုရင် စီးပွားရေးအတွက်ရောပြည်သူတွေအတွက်ပါကောင်းမှာဖြစ်ပြီးအဲ့ဒီလိုဖြစ်အောင်ဘ ഹു ဘဏ်ကထိန်းညှိရပါလိမ့်မယ်ဘ ഹു ဘဏ်အနေနဲ့ဘတ်ဂျက်လုံငွေကုန်သွယ်မှုလုံငွေတွေကြီးကြီးမားမားဖြစ်ပေါ်နေရင်ကျန်းငွေတန်ဖိုးမကျဆင်းအောင်ထိန်းချုပ်ရတာအခက်အခဲရှိနိုင်ပေမဲ့ဘလို့အခြေတည်မျိုးမှာပဲဖြစ်ဖြစ်ကျန်းငွေတန်ဖိုးတက်နေတာကိုတော့တည်ငြိမ်အောင်ထိန်းဖို့လွယ်ကူပါတယ်တတ်မှတ်တဲ့တန်ဖိုးတစ်ခုကိုပုံသေးထားပြီးကျန်းငွေတန်ဖိုးအဲ့ဒီတည်းမြင့်တက်လာရင်ဈေးကွက်ထဲကဒေါ်လာနဲ့နိုင်ငံခြားငွေတွေကိုကျန်းငွေစက်ကူတွေထုတ်သုံးပြီးတော့ဝယ်ယူထားလိုက်ကြုံမှာပဲအဲ့ဒီလိုလုပ်ရင်ကျန်းငွေတန်ဖိုးမတန်တဆမြင့်တက်တာကိုတားဆီးနိုင်တယ်လို့ဘ ഹു ဘဏ်အတွက်လဲခိုင်မာတဲ့ဒေါ်လာတို့နိုင်ငံခြားငွေတွေစုမိဆောင်မိရှိစေပါလိမ့်မယ်ဒီငွေတွေကိုနောင်ကျန်းငွေတန်ဖိုးကျဆင်းလာတဲ့အချိန်မှာထိနှိတဲ့အနေနဲ့ဈေးကွက်ထဲထုတ်ရောင်းတာမျိုးလုပ်နိုင်ပါလိမ့်မယ်လက်တွေ့အခြေအနေမှာဘ ഹു ဘဏ်ဟာမြန်မာကျန်းငွေတန်ဖိုးမြင့်တက်လာတာကိုစနစ်တကျထိန်းချုပ်တာမတွေ့ရလို့အဲ့ဒီလိုငွေတန်ဖိုးမြင့်တက်လာတဲ့ဒဏ် export သမားတွေအကြီးအကျယ်ခံနေရပြီးလက်ထီစားသုံးသူပြည်သူတွေကလည်းကျန်းငွေတန်ဖိုးမြင့်တက်တဲ့အကျိုးကျေးဇူးကိုမခံစားကြရကြောင်းပါခင်ဗျာ